ရိုဟင်ဂျာတို့ပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့မြန်မာစစ်အရာရှိကြီးတွေကိုပြစ်မှတ်ထားတန်းခတ်ပြီးခရီးသွားခွင့်ပိတ်ပင်ရေးဆိုင်ရာဥပဒေတရက်ကိုအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဗုဒ္ဓဘုနေ့ကလက်ခံလိုက်ပါပြီ။ဒီဥပဒေကိုအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌအရီဇိုနာပြည်နယ် Republican အမတ် John McCain နဲ့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီ WY အဖွဲ့ဝင်ဖြစ်သူ Maryland ပြည်နယ် Democrat အမတ်ဘင်ကာဒင်တို့ကကမကထပြုခဲ့ကြတာဖြစ်ပါတယ်ဆက်ပြီးနားဆင်ပါရှင်အခုအတည်ပြုပေးလိုက်တဲ့ Burma Human Rights and Freedom at Call မြန်မာနိုင်ငံလူ့ခွင့်ရေးနဲ့လူ့လက်ခွင့်အဥပဒေဟာမြန်မာစစ်အရာရှိကြီးတွေအကြမ်းဖက်မှုရပ်ဆိုင်းပြီးဖြစ်ကြောင်းနိုင်ငံသားရေးဌာနနဲ့ကာကွယ်ရေးဌာနတို့ကထောက်ခံတင်ပြလာတဲ့အချိန်ထိမြန်မာစစ်တပ်နဲ့စစ်ပတ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုဟန်တာသွားမဲ့ဥပဒေဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေကိုထောက်ခံအားပေးသွားမှာဖြစ်ပြီးအရက်သားဆိုးရလက်ထဲကိုအောင်းအောင်းမြင်မြင်နဲ့အာဏာလွှဲပေးနိုင်ဖို့အတွက်အားပေးလှုပ်ဆောင်သွားမယ်လို့အဲ့ဒီဥပဒေထဲမှာဖော်ပြထားပါတယ်။ဒီဥပဒေပြဋ္ဌာန်းတာနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ် John McCain ကအခုလိုပြောပါတယ
်။မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားလူအဖွဲ့အစည်းတွေပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာမယုံကြည်နိုင်လောက်အောင်ပြင်းထန်ပါတယ်။ရစဲကြံကြုံမှုတွေနဲ့လူမျိုးစုလိုက်ဖူးဖင်ရှင်းလင်းမှုတွေကိုဟန့်တာပြီးဒီလို့ရတဲ့တာဝန်ရှိသူတွေကိုသီးခံခွင့်လွှတ်ထားမယ်မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြသဖို့အတွက်အမေရိကန်ပြည်ထောင်စုမှကိုကျင့်သိက္ခာအရတာဝန်ရှိပါတယ်ဒီကနေ့အထွတ်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကလက်ခံလိုက်တဲ့ဒီဥပဒေဟာနှုတ်နေတဲ့မြန်မာဒီမိုကရေစီကိုအကာအကွယ်ပေးဖို့အတွက်မှန်ကန်တဲ့ခြေလှမ်းတရားလည်းဖြစ်ပါတယ
်အလားတူစွာပဲအထက်လွှတ်တော်အမတ်ကာဒင်ကလည်းအခုလိုပြောပါတယ်
ဒီကနေ့အတည်ပြုပေးလိုက်တဲ့ဥပဒေဟာတွင်ခဲ့တဲ့လာဘောများစွာအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတွန်းတပ်ဖြတ်မှု genocide နဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှု crimes against humanity တို့ဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့မူဝါဒဟာမှန်ကန်တဲ့လမ်းကိုစတင်လိုက်တာဖြစ်ပါတယ်ဒီဥပဒေဟာမြန်မာပြည်သူတွေနဲ့မြန်မာစီးပွားရေးကိုထိခိုက်နစ်နာစေဖို့မရည်ရွယ်ပဲစစ်အရာရှိကြီးတချို့ကသာရည်ရွယ်တာဖြစ်ပါတယ
်ဒီဥပဒေကို Illinois ပြည်နယ် Democrat အမတ်Dick Durbin, Florida ပြည်နယ် Republican အမတ် Marco Rubio, California ပြည်နယ် Democrat အမတ် Dianne Feinstein, Virginia ပြည်နယ် Democrat အမတ် Tim Kaine တို့အပါအဝင်နှစ်ပါတီလုံးရဲ့အထက်လွှတ်တော်အမတ်စုစုပေါင်း15ယောက်တို့ကထောက်ခံအားပေးခဲ့ကြတာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့အကွက်ကြကြတပ်ဖြတ်မှုမတိုင်းကျင့်မှုမောင်းထုတ်မှုရွာမီးရှို့မှုစတာတွေကြောင့် Rohingya 9သိန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်တယ်လို့ February 9ရက်နေ့ကသူတို့နှစ်ဦးရဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့ဒီမိုကရေစီအနာဂတ်ကိုအဓိကဆုံးဖြတ်ပေးရမယ့်သူတွေဟာမြန်မာပြည်သူလူထုသာဖြစ်ပေမဲ့ American ပြည်ထောင်စု Congress လွှတ်တော်အနေနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလက်ပိုက်ကြည့်မနေသင့်ဘူးလို့လည်း John McCain နဲ့ Ben Cardin တို့ကပြောပါတယ်။အထက်လွှတ်တော်ကဒီဥပဒေကိုအတည်ပြုလိုက်တဲ့အချိန်မှာအမေရိကန်အစိုးရအနေနဲ့တော့ရိုဟင်ဂျာတို့ပေါ်ပြစ်မှုကျူးလွန်ရမှာတာဝန်ရှိတယ်ဆိုတော့စစ်အရာရှိကြီးတယောက်ကိုဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားပြီးဖြစ်ပါရဲ့ရှင်